မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေရှင်ဒီတစ်ပတ်အစီအစဉ်မှာစကိုင်းတိုင်းကပေးစာကိုအရင်ဆုံးတင်ပြကြပါမယ်ကျွန်တော်ကတော့ရင်းမပင်မြို့နယ်တဲက CDM အထက်တန်းပြဆရာတယောက်ပါ RFA ရေဒဏ်ရာရမကျက်နိုင်တဲ့နိုင်ငံမှာနေရတာဆိုတော့စိတ်သောကတွေအတော်များပါတယ်ကိုယ်နိုင်ငံမို့လို့သာကြိတ်မိတ်ပြီးတော့ချစ်နေရပါမယ်အာနာသိမ့်ပြီးကလေးကအဆဆအယားယားချွတ်ချုံကြသွားတာအများအသိပါအခုဆိုရင်ငွေဈေးကပိုပြီးတော့ဖောင်းပွာလာတော့တဘူပေါ်နှစ်ပူဆင့်ဆိုသလိုပြည်သူတွေမျက်ဖြူစိုက်ကြရပြန်ပါတယ်။ပညာရေးဝန်ထမ်း CDM တွေဆိုရင်ဘဝပြတ်နေကြရတာပါ။မိသားစုတစ်ခုလုံးကပညာရေး CDM တွေဆိုရင်ပိုဆိုးပါတယ်။နောက်ပြီးတော့ကျွန်တော်တို့ CDM တွေကို NUG ကနေထောက်ပံ့ကြေးမပေးတော့တာတာဝန်ယူထားတဲ့ဗုဒ္ဓအဖွဲ့တွေအသိဆုံးဖြစ်မှာပါ။ကျွန်တော်တို့အခုချိန်အထိထောက်ပံ့ကြေးဆိုပြီးတော့ငွေကျပ်5000တစ်ခါပဲရဘူးပါတယ်။ဒါတောင်အားလုံးရကြတာမဟုတ်ပါဘူး။CDM ဖြစ်နေတာကြောင့်တခြားတနေရာကိုသွားပြီးတော့အလုပ်လုပ်ဖို့ကလည်းမလွယ်ပါဘူးအချိန်ကြာလာတာနဲ့အမျှပြည်သူတွေရဲ့ဘဝရည်တည်ဖို့ပိုပြီးခက်ခဲလာတာကြောင့်ဆရာနာရှင်တော်လန်ရေးအမြန်ဆုံးအောင်မြင်အောင်လုပ်ပေးကြပါလို့တောင်းဆိုချင်ပါတယ်ဆိုပြီးပေးပို့လာတာပါရှင်အခုဆက်ပြီးတော့ Candy ကပေးစာကိုတင်ပြကြပါမယ်ကျွန်တော်ကတော့စကိုင်းတိုင်းအထက်ပိုင်း Candy မြို့နယ် Nancy ပွန်ကြောက်စိမ့်မော်ကပါကျွန်တော်တို့ဒေသကကြောက်စိမ့်လုပ်ွက်တွေမှာကုမ္ပဏီကလုပ်ငန်းလည်းမလုပ်တော့ဘဲနဲ့ပြည်သူတွေကြောက်ရှာလို့မရဘူးဖြစ်နေပါဗျ။စွန့်ပစ်မြေစာတွေကိုလည်းသူတို့ခြံဝင်းထဲမှာပဲတူလောင်ထားပြီးတော့ရှာခွင့်မပေးပါဘူး။တိုင်းရင်းသားလက်နက်ကိုင်တွေဘက်ကလည်းအခွန်တွေကိုတောင်းထားပြီးတော့ကျွန်တော်တို့အတွက်လုပ်ငန်းအဆင်ပြေအောင်မလုပ်ပေးကြပါဘူး။အခုလက်ရှိအပြင်မှာပြည်သူတွေရှာစားရမယ့်နေရာမရှိသလောက်ဖြစ်နေတာမို့အရန်ကိုခက်ခဲနေကြပါတယ်ဆိုပြီးပေးပို့လာတာပါရှင
်။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ်23948ကနေပဲဖြစ်ဖြစ် RFA Burmese ရဲ့ Facebook Messenger ကပဲဖြစ်ဖြစ်ပေးပို့လို့ရပါတယ်။ email ကတဆင်ပေးပို့ချင်တဲ့ဆိုရင်တော့ rfa.burmese@gmail.com ကိုပေးပို့လို့ရပါတယ်ခင်ဗျာ
။အခုတစ်ခါတင်ပြချင်တာကတော့မကွေးတိုင်းကပေးစာပါ။မကွေးတိုင်းမကြီးကန်အုပ်စုငကူးရွာမှာခြေရွာအုပ်ချုပ်ရေးမှူးနဲ့ယာယီမှူးကဒီစစ်တပ်ရဲတွေနဲ့ပေါင်းပြီးတော့စစ်သားတစ်တွေကိုထောက်ပံ့ဖို့ဆိုပြီးအင်ကိုငွေကျပ်1000ကောက်ပါတယ် RFA ရေကျွန်တော်တို့ရွာမှာအင်ဂျီ900ရှိတော့30ရပါတယ်အဲ့လိုကောက်တာ2လရှိပါပြီစစ်သားသစ်တွေကိုမေးကြည့်တော့2လပေါင်းမှ4သိန်းပဲရတယ်လို့ပြောပါတယ်အုတ်ချိုရီမှုနဲ့ယာအိမ်မှုကမေမေရရအလုံးမလုံးကြပဲပြည်သူတွေစီကနေနီးမျိုးစုံနဲ့ကောက်ခံပြီးတော့တောက်စားပျော်ပါနေကြတာပါတဲ့နောက်ပြီးတော့ရက်ရွာထဲမှာလင်မယားချင်းစကားများရန်ဖြစ်ရင်တောင်စစ်တပ်နဲ့ချင်းချောက်ရဲနဲ့ချင်းချောက်ပြီးတော့ငွေတောင်းတာတွေလည်းရှိနေပါတယ်ဒီအကြောင်းတင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်အခုဆက်ပြီးတော့မွန်ပြည်နယ်ကဒေသခံတဦးရဲ့ပေးစာကိုတင်ပြပါဦးမယ်မွန်ပြည်နယ်ချောင်းစုံမြို့နယ်ကလွီကျေးရွာမှာမီလီယေးကော်မတီအဖွဲ့ဥက္ကဋ္ဌကမီတာတစ်လုံးကို7,000နှုန်းနဲ့မတရားသဖြင့်ရောင်းနေလို့ပါတဲ့တည်ဆင်းဝင်ကြီးဌာန EPC ကချပေးတဲ့ဈေးကမီတာတစ်လုံးအတွက်အပီအစီငွေကျပ် 38,200 ပဲကြာတာပါဒါကိုမတရားသဖြင့်လှုံ့ဆော်နေတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ချောင်းစုံမြို့နယ်အုပ်ချုပ်ရေးမှုအဖွဲ့နဲ့ EPC ကတာဝန်ရှိသူတွေအနေနဲ့ကလွီကျေးရွာကဒေသခံတွေနဲ့တွေ့ဆုံပြီးတော့ဖြေရှင်းပေးဖို့ရွာသူရွာသားတွေကိုစားတောင်းဆိုပါတယ်ဆိုပြီးပေးပို့လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။ RFA ပေးစာပြန်စာအစီအစဉ်အနေနဲ့ RFA ကိုအမှန်တကယ်ပေးပို့လာတဲ့စာရီကိုစစ်စစ်ပြီးတော့ပြန်လည်တင်ပြနေတာဖြစ်ပါတယ်။တချို့တိုင်ကြားချက်တွေဆွဆွဲပြောဆိုချက်တွေဟာမူရင်းစာပေးပို့သူရဲ့အာဘော်တွေသာဖြစ်ပြီးတော့ RFA အနေနဲ့သီးခြားအတည်ပြုနိုင်တာမရှိပါဘူး။ပေးစာကြောင့်ထိခိုက်နစ်နာတာတွေရှိခဲ့ရင်ထိခိုက်နစ်နာသူလူပုဂ္ဂိုလ်အဖွဲ့အစည်းတွေအနေနဲ့ပြန်လည်ခြေပတဲ့စာတွေကိုပေးပို့လို့ရပါတယ်။ဒီစာတွေကိုလည်း RFA ကနေအလင်းသင့်တယ်လို့ပြန်လည်ဖော်ပြသွားမှာဖြစ်ကြောင်းအသိပေးအပ်ပါတယ်ရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။